ိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်လူတွေအပြင်းမထွက်အောင်တားမြစ်ခဲ့တဲ့တရုတ်နိုင်ငံကကျင့်သုံးခဲ့တဲ့နီလန်ရလက်တွေနဲ့လူမှုကျန်းမာရေးကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေအရကမ္ဘာတဝန်းကအစိုးရတွေဟာပိုပိုပြီးကန့်သက်ထိန်းချုပ်တဲ့နီလန်တွေနဲ့ဗိုင်းရပ်စ်ကူးစက်မှုကိုခုခံကာကွယ်နေကြပါတယ်။လူတွေပူးကပ်ထိတွေ့မှုမလုပ်ကြဖို့နှိုးဆော်ချက်ကိုကြိုးစို့တယ်လို့ဒီအချက်ဟာလိုအပ်တယ်ဆိုပေမဲ့ဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်မှုကိုနိုင်ငံအားလုံးမှာမရှိမဖြစ်လုပ်နိုင်ဖို့ပိုးပြီးလိုအပ်နေကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတနင်္လာနေ့ကအခုလိုသတိပေးပြောကြားခဲ့ပါတယ်။
So we advise countries to stick to testing and from there of course all the steps that they
coronavirus စစ်ဆေးမှုကိုဆွဲဆွဲမြဲမြဲလုပ်ဖို့နဲ့အဲ့ဒီကတဆင့်လိုအပ်တဲ့အဆင့်အားလုံးမှန်သမျှလှုပ်ဆောင်ဖို့ကျွန်တော်တို့အကြံပေးထားပါတယ်။ဒါ့အပြင်ကန့်သက်ထိန်းချုပ်တဲ့နည်းဗျူဟာကိုခိုင်ခိုင်မာမာကျင့်သုံးဖို့နိုင်ငံတွေအားလုံးကိုလည်းအကြံပေးထားပါတယ်။ဘာလို့လဲဆိုတော့ဒီ virus ကပ်ရောဂါကိုထိန်းချုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့သူကပြောသွားတာပါ။ American ပြည်ထောင်စုမှာတော့မနေ့တနင်္လာနေ့ကစပြီးကျောင်းအများစုကိုပိတ်လိုက်ပါတယ်။မြို့ကြီးတွေဖြစ်တဲ့ Los Angeles နဲ့နယူးယောက်မြို့တွေမှာတော့ရုပ်ရှင်ရုံတွေစားတောက်ဆိုင်တွေစတဲ့လူစုလူဝေးရှိမဲ့နေရာအလုံးကိုပိတ်ပင်ထားပါတယ်ရှင်။